This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီဆီဟာနာရှင်ဘီလူကနေကင်ဝေးပြီးကိုစိတ်နှစ်ပါးပေးကင်းလုံခြုံကြပါစေလို့ရေဒီယိုညူးချီဖွယ်သားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။ခုချိန်ကစပြီးဇန်နဝါရီလ28ရက်နေ့ရဲ့ရေဒီယိုညူးချီမနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယိုညူးချီရဲ့ဈေးသတင်းကောက်နှုတ်ချက်တွေကိုတော့ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါတော့မရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစတင်ပြီး2025ခုနှစ်ဇန်နဝါရီလ29ရက်နေ့မနက်ပိုင်းရေဒီယို NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ကြောင်မင်းစေးယုံလေးချောင်းတိုက်ခိုက်မှုကိုတအောင်းပြည်ကျန်းမာရေးကောင်စီနဲ့ PSNLF TNL ကပြင်းထန်စွာရှုတ်ချတဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မင်းမြို့ပြည်သူစေယုံကိုဇန်နဝါရီလ25ရက်နေ့မှာစစ်ကောင်စီကဂျက်ဖိုက်တာ2စီးဖြင့်ဘုံကျဲတိုက်ခိုက်မှုကိုတအောင်းပြည်ကျန်းမာရေးကောင်စီ TAC နဲ့ PSNLF TNL တို့ကပြင်းထန်စွာရှုတ်ချကြောင်းနဲ့ထိခိုက်တည်ဆုံးခဲ့ရသူများအထက်ထပ်တူဝမ်းနဲ့ကြီးကွဲရကြောင်းထုတ်ပြန်ထားပါသည်အဆိုပါဘုံကျဲတိုက်ခိုက်မှုအတွင်းစေယုံမှာလူနာများကိုစေကူသားမှုပေးနေတဲ့ CDM တူနာပြူဆရာမကြီးတဦး CDM ရုံးဝန်ထမ်းတဦးအယက်သားတဦးတည်ဆုံးခဲ့ပြီးတော့စေယုံဝန်ထမ်းများနဲ့လူနာများအပါအဝင်အယက်သား20ကျော်ထိခိုက်ဒဏ်ရာရရှိခဲ့ကာကြောင်မဲပြည်သူစေယုံတစ်ခုလုံးလည်းပြိုကျပျက်စီးခဲ့ရတာပါအခုလိုစေယုံကိုလေကြောင်းတိုက်ခိုက်မှုပြုလုပ်ခြင်းဟာ Geneva Convention ကမ္ဘာကူးလက်သမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်များလူသားချင်းစာနာထောက်ထားရေးနဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာဥပဒေများကိုပြောင်ပြောင်တင်းတင်းချိုးဖောက်နေပြီးတော့ကျမ်းမာရေးကန်တာအပေါ်ရည်ရွယ်ချက်ရှိရှိတိုက်ခိုက်တဲ့စစ်အာဇာမှုတစ်ခုကိုကျူးလွန်ခြင်းဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ယခုလတလအတွင်းတအောင်းဒေသမှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီကအရက်သားများကိုဦးတည်ကာဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ပြည်သူ9ဦးသေဆုံးပြီးတော့30ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံတဝမ်းလုံးမှာလည်းစစ်ကောင်စီရဲ့ဖမ်းဆီးတပ်ဖြတ်မှုများကြောင့်အရက်သား6200ကျော်သေဆုံးခဲ့ကာ28350ဦးဖမ်းဆီးခံထားရပြီးတော့နေအိမ်ဘာသာရေးအဆောက်အုံစေယုံစာတင်ကျောင်းနဲ့ဒုက္ခသည်စခန်းပါမကျန်မီးလောင်ပျက်စီးခဲ့ရတယ်လို့ PSLF TNL ကဆိုထားပါတယ်။မိဘပြည်သူများအနေနဲ့လည်းစစ်ကောင်စီရဲ့လေကြောင်းဘုံကျဲတိုက်ခိုက်မှုများမှရှောင်ရှားနိုင်စေရန်စီရေးသတိရှိဖို့လိုအပ်ပြီးတော့လေကြောင်းရန်ကာကွယ်ရေးလမ်းညွှန်ချက်များကိုလိုက်နာဖို့လိုအပ်တယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီကျုံလောင်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုမစ္စရော့ကက်များဖြင့်ပစ်ခတ်တိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မုံပြင်းနယ်ရေးမြို့နယ်ကျုံလောင်းချေးရွာကဘိုကလေးကျောင်းတိုက်အနီးမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုမစ္စရော့ကက်များဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တောင်ပိုင်းစစ်ဒေသကထုတ်ပြန်ထားပါရ။ဇန်နဝါရီလ22ရက်နေ့မှာတောင်ပိုင်းစစ်ဒေသအမှတ်1833 SDDF မစ်စစ်တီနဲ့တော်လိုင်းမဟာမိတ်တော်လိုင်းအင်အားစုများပူးပေါင်းပြီး၎င်းစစ်ကောင်စီတပ်ဖွဲ့ကိုမစ်စစ်ရော့ကက်များဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တာပါ။အဆိုပါတိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား3ဦးသေဆုံးက10ဦးဒဏ်ရာရရှိခဲ့ပြီးတော့၎င်းတို့အုံပြုတဲ့ကားတစီမီးလောင်ပျက်စီးခဲ့တယ်လို့အတည်ပြုနိုင်ခဲ့ကြောင်းဖော်ပြထားပါရခင်ဗျာ။ဆလဘီဝဲလောင်တိုက်နယ်စစ်ကောင်စီစခန်းကိုမြေပြင်ဝေဟင်ပူပေါင်းတိုက်ခိုက်ခဲ့ရာရဲတပ်သား3ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံခရိုင်တောင်သာမြို့နယ်ဝဲလောင်တိုက်နယ်ကစစ်ကောင်စီတပ်သားရဲနဲ့ပြူစောထီးများပူပေါင်းအထိုင်ချထားတဲ့စခန်းတစ်ခုကိုတွားရောက်တိုက်ခိုက်ခဲ့ရာရဲသား3ဦးသေဆုံးခဲ့တယ်လို့မြင်းကြံ District Army MDA3 သတင်းထုတ်ပြန်ထားပါရယ်။ဇန်နဝါရီလ21ရက်နေ့နေ့လယ်2နာရီအချိန်မှာစစ်ကောင်စီပူးပေါင်းတပ်အင်အား60ခန်းရှိတဲ့အစုပါစစ်စခန်းကိုမြင်းကြံခရိုင်အမှတ်3တပ်ရင်းနဲ့တောင်သာပကဖတို့ကပူးပေါင်းတိုက်ခိုက်ခဲ့ကြတာလို့ဆိုပါရယ်။ဒါအပြင်မြင်းကြံခရိုင်တပ်ရင်း3 Drone Team နေပြည်တော် 831 တပ်ရင်းနဲ့မုံမခအဖွဲ့တို့ကပူးပေါင်းပြီး ဒရုန်းနဲ့ထပ်မံတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အပြန်အလှန်ပစ်ခတ်မှု2နာရီခန့်ကြာမြင့်ခဲ့ပြီးတော့စစ်ကောင်စီတပ်ဖက်မှ MI-35 နှစ်စီး Jet Fighter တစ်စီးတို့ဖြင့်ပစ်ကူပေးခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်မှရဲတပ်သားမှတ်ကြီးစူကြီးဝေဖြိုးအောင်တို့3ဦးတိစုံခဲ့ရတယ်လို့သိရကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဆလဘီမင်းတုံးမှာစစ်ကောင်စီစစ်ကြောင်းအားနှစ်ကြိမ်ဇက်တိုက်ဂျားပြတ်တိုက်ခိုက်ခဲ့ရာ25ဦးခန့်သေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းတရက်ခရိုင်မင်းတုံးမြို့နယ်မှာစစ်ကောင်စီစစ်ကြောင်းအားနှစ်ကြိမ်ဇက်တိုက်ဂျားပြတ်တိုက်ခိုက်ခဲ့ရာ25ဦးခန့်သေဆုံးခဲ့တယ်လို့တရက်ခရိုင်အမှတ်၄တရင်ကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ25ရက်နေ့မနက်ပိုင်းမှာမင်းတုံးမြို့နယ်မြောက်ပြင်ချေးရွာဖုန်ကြီးကျောင်းမှာပြန်ထွက်လာတဲ့အင်အား56ဦးခန့်ပါစစ်ကောင်စီစစ်ကြောင်းကိုမနက်6နာရီခွဲကတဇူးတုံချေးရွာနဲ့ဒေါင်းတိုက်ချေးရွာကြားအရောက်မှာဂျားပြတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်။တိုက်ပွဲကြာချိန်မိနစ်30ခန့်ဖြစ်ပွားခဲ့ပြီးတဲ့နောက်တက်ဆုပ်သွားတဲ့စစ်ကောင်စီစစ်ကြောင်းကိုငခုအိုးချေးရွာနဲ့ရွာပလဲချေးရွာကြားအရောက်မနက်7နာရီခန့်မှာအသင်ဆောင်ကျူနေတဲ့ရဲဘော်များကဒုတိယအကြိမ်ထပ်မံတိုက်ခိုက်ခဲ့တယ်လို့သိရပါဗျ။တိုက်ပွဲကြာချိန်တနအိခွဲကန့်ထပ်မံဖြစ်ပွားခဲ့ကစစ်ကောင်စီဘက်မှ25ဦးခန့်တိဆုံးခဲ့ပြီးတော့အပိသက်ဝင်းလုံးဖို့ကြိုးစားချိန်မှာစစ်ကောင်စီစစ်ကူအင်အား80ခန့်ထပ်မံရောက်ရှိလာတာကြောင့်ပြန်လည်ဆုတ်ခွာခဲ့ရတယ်လို့ဖော်ပြထားပါဗျ။အဆိုပါတိုက်ခိုက်မှုကိုအမှတ်1စစ်ဒေသမကွေးတိုင်းတရက်ခရိုင်အမှတ်4တပ်ရင်းတက်ခွဲ1နဲ့တက်ခွဲ2မှဆောင်ရွက်ခဲ့တာဖြစ်ပြီးတော့တိုက်ပွဲအတွင်းရဲဘော်တအူလက်နက်ကြီးထိမှန်ဒဏ်ရာရခဲ့တယ်လို့သိရပါဗျခင်ဗျာ။ဆလဘီမြင်းကြံမှာဖုန်းအင်တာနက်သုံးနေတဲ့နေရာကိုလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာကြောင့်လူ20ကျော်သေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံမြို့နယ်မြင်းကြံစမိတ်ကုံကားလမ်းပေါ်ကစင်ကုရွာကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ပြည်သူ20ကျော်သေဆုံးခဲ့တယ်လို့ဒေသခံတွေထံကသိရပါတယ်။ဇန်နဝါရီလ26ရက်နေ့မနက်8နာရီခန့်မှာစင်ကုကြေးရွာအနောက်ပိုင်းကစာတင်ကျောင်းနေအိမ်တွေနဲ့လမ်းသွားလမ်းလာပြည်သူတွေကိုတိုက်လေရင်တစ်စီးနဲ့ဘုံကျဲခဲ့ပြီးတော့ရဟရင်တစ်စီးနဲ့နိုင်ဝက်ကြာပစ်ခတ်တပ်ဖြတ်ခဲ့တာလို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းထိခိုက်သေဆုံးမှုအသေးစိတ်ကိုအတိမပြုနိုင်သေးပေမဲ့နောက်ဆုံးရရှိထားတဲ့အချက်လက်တွေအရရက်ကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်17ဦးနဲ့အရသား10ဦးကအသေးဆုံးခဲ့ကထိခိုက်ဒဏ်ရာရရှိသူတွေလည်းအများအပြားရှိတယ်လို့သိရပါတယ်။ဒေတာတွင်းသတင်းတချို့ရဲ့ဖော်ပြချက်အရသေဆုံးသူ40ကျော်အထိရှိခဲ့တယ်လို့သိရပြီးတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့နေရာဟာဖုံးလိုက်အနေငယ်မိတာကြောင့်ဒေတာကန်တွေနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့လာရောက်စုဝေးအုံပြုနေကြတဲ့အချိန်မှာတိုက်ခိုက်ခံခဲ့ရတာကြောင့်သေဆုံးမှုများခဲ့တာလို့သိရပါတယ်။စင်ကုတ်ကြီးွာဟာမြင်းချံမြို့ရဲ့မြောက်ဘက်12မိုင်ခန့်အကွာမြင်းချံစမိတ်ကုံကားလမ်းပေါ်မှာတည်ရှိပြီးတော့တိန်ရွာ၊ကြာတိုင်း၊စင်ကုတ်ဆိုပြီးတော့သုံးရွာပူတည်ရှိတဲ့ကြီးွာအုပ်စုကြီးဖြစ်ပါတယ်ခင်ဗျာ။ဆလဘီအလဲပိုင်းတိုင်းစစ်ဌာနချုပ်နေပြည်တော်တိုင်းစစ်ဌာနအမှတ်931တပ်ရင်းမှရဲဘော်တင်နန်းသားများခေါ်ယူတဲ့တဲ့င်းကိုတင်ပြပေးပါမယ်။ဇန်နဝါရီလ26ရက်နေ့မှာအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနနေပြည်တော်တိုင်းစစ်ဌာနအလဲပိုင်းတိုင်းစစ်ဌာနချုပ်အမှတ်931တပ်ရင်းမှရဲဘော်တင်နန်းသားများခေါ်ယူကြောင်းထုတ်ပြန်ထားပါတယ်။ဆရာနာရှင်စနစ်ချုပ်ငင်းရေးနဲ့အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုစနစ်ပေါ်ထွန်းရေးဟာနိုင်ငံသူနိုင်ငံသားအားလုံးရဲ့အဓိကတာဝန်ဖြစ်တာကြောင့်အမှတ်931တပ်ရင်းနဲ့အတူတိုက်ပွဲဝင်လို့တဲ့အမျိုးသားအမျိုးသမီးများအားဂုဏ်ယူဝမ်းမြောက်စွာကြိုဆိုလက်ခံလျက်ရှိတယ်လို့ဖော်ပြထားပါတယ်။အသက်18နှစ်မှ40နှစ်အတွင်းပညာအရည်အချင်းနဲ့ကျွမ်းကျင်မှုအပေါ်မူတည်ပြီးတိုက်ခိုက်ရေးထောက်ပံ့ပူဆောင်ရေးလုပ်ငန်းရုံးလုပ်ငန်းနဲ့စီးအဖွဲ့များအတွက်စီစစ်တောင်းဝန်ပေးရသွားမယ်လို့သိရပါတယ်။ကျမကြီးကောင်းမွန်ပြီးစိတ်သက်ကြံ့ခိုင်ကဆုံးဖြတ်ချက်ပြတ်သားကအခြေခံစစ်ပညာသင်တန်းအထူးစစ်ဆင်ရေးသင်တန်းနဲ့လိုအပ်ပါကမွန်မံသင်တန်းများပါပြီးဆုံးအောင်မြင်သည့်အထိတက်ရောက်နိုင်ရမယ်လို့ဖော်ပြထားပါတယ်။သင်တန်းပြီးဆုံးပါကတရင်မှပြည့်တဲ့တာဝန်နဲ့စုဖွဲ့မှုအတိုင်းတာဝန်ထမ်းဆောင်နိုင်ပြီးတော့ဒေါ်လိုင်းကာလတရင်931နှစ်အတူပြီးဆုံးသည့်အထိတာဝန်ထမ်းဆောင်ရမယ်လို့သိရပါဗျခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးပါတော့မယ်ရှင
်။မင်္ဂလာပါသောရရှင်များရှင်။အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ28ရက်နေ့မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမိုင်ပါ။ကြာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့တနင်္သာရီတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များအစည်းအဝေးတင့်မြင့်ဆောင်2025ကျင်းပပြုလုပ်တဲ့တင်ကိုပထမဆုံးတင်ပြပေးသွားပါမယ်။ ဇန်နဝါရီလ26ရက်နေ့နေ့လယ်တနားရီအချိန်တွင်အမျိုးသားညီညွတ်ရေးအစိုးရဇာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘော်ကော်မတီနှင့်တနင်္သာရီတိုင်းမှပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွဲဆောင်ဆွေးနွေးပွဲအစည်းအဝေးတင့်မြင့်ဆောင်2025ကိုကျင်းပပြုလုပ်ခဲ့ရာအစည်းအဝေး၌ဇာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘော်ကော်မတီအတွင်းရေးမှုအဖွဲ့ဝင်ပြည်ထဲနှင့်လူမှုကြီးကြပ်ဝန်ကြီးဌာနတွဲဖက်အတွင်းဝင်မှအဖွဲ့မှစကားပြောကြားခဲ့ပါသည်ထို့နောက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းစပ်လုပ်ငန်းများနဲ့ပတ်သက်၍သိရှိလိုသည့်များကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအသီးသီးတာဝန်ရှိသူများမှပြန်လည်ဖြေကြားခဲ့ပါသည်။အဆိုပါတွေ့ဆုံပွဲသို့အမြင့်တဲ့အတွင်းဝင်များဒုတိယအတွင်းဝင်များတွဲဖက်အတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့တနင်္သာရီတိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးအစည်းအဝေးကို7နာရီအချိန်တွင်ရန်နာခဲ့ပါသည်ရှင်။ဆလပီစစ်ကောင်စီရဲ့စိုက်ဘာလုံခြုံရေးဥပဒေကိုချက်ချင်းရုပ်သိမ်းရာ APHR တောင်းဆိုတဲ့သတင်းကိုတင်ပြပါမယ်။စစ်ကောင်စီရဲ့အသစ်ပြင်ဆင်လိုက်တဲ့စိုက်ဘာလုံခြုံရေးဥပဒေဟာပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်ကိုစိုးစိုးရွားရွားချိမ့်ချောက်နေတဲ့အတွက်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းလူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကဇန်နဝါရီ24မှာကြေညာချက်ထုတ်ပြန်ပါတယ်။ဒီဥပဒေဟာသဘောထားကွဲလွဲမှုတွေကိုနှိမ်နှင်းဖို့လွတ်လပ်စွာထုတ်ပေါ်ခွင့်ကိုတားဆီးဖို့နဲ့မြန်မာနိုင်ငံသားတွေရဲ့ကိုယ်ရေးကိုယ်တာတွေကိုချိုးဖောက်ဖို့ကြိုးပမ်းမှုဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။လာမယ့်သတင်းပတ်မှာစတင်အသက်ဝင်မယ်လို့မျှော်လင့်ရတဲ့ဒီဥပဒေဟာနိုင်ငံတော်လုံခြုံရေးကိုအကြောင်းပြပြီးစစ်တပ်ကိုအာဏာကျေကျေပြန့်ပြန့်ပေးထားပြီးစစ်အစိုးရကသူ့ကိုစန့်ကျင်သူမှန်သမျှချေမှုန်းပြီးသူ့ရဲ့အာဏာချုပ်ကိုင်မှုကိုခိုင်မာအောင်လှုံ့ဆော်ဖို့ဖြစ်တယ်လို့ APHR ရဲ့ပူတွဲဥက္ကဋ္ဌအင်ဒိုနီးရှားအောက်လွှတ်တော်မှ Marcy Christie Barrett ကပြောပါတယ်။ APHR ပူးတွဲဥက္ကဋ္ဌနဲ့မလေးရှားပါလီမန်အမတ်ဟောင်းဖြစ်တဲ့ Charles Santigo ကလည်းဒီဥပဒေဟာမြန်မာနိုင်ငံသူနိုင်ငံသားတွေရဲ့အခြေခံလွတ်လပ်ခွင့်ကိုချိုးပေါက်ယုံသားမကတရားဥပဒေစိုးမိုးရေးကိုလည်းထိခိုက်စေတဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အမခန့်ချက်တွေကိုချိုးဖောက်ပြီးလွတ်လပ်စွာထုတ်ဖော်ခွင့်ကိုချိုးဖောက်နေပါတယ်။ဒါဟာစစ်အစိုးရရဲ့အလွဲသုံးစားမှုပိုပြီးကြီးထွားလာအောင်ဆောင်ရွက်ချင်းတာဖြစ်တယ်လို့ပြောပါတယ်။ဒီအဆိုပြုထားတဲ့စိုက်ဘာလုံခြုံရေးဥပဒေကိုချက်ချင်းရုပ်သိမ်းရမယ်လို့ APHR အဖွဲ့ဝင်တွေဖြစ်တဲ့ဖိလစ်ပိုင်အောက်လွှတ်တော်အမတ် Arlen D. Brosas နဲ့ထိုင်းလွှတ်တော်အမတ် Rangsiman Rom တို့ကလည်းကြေညာလိုက်ပါတယ်။နိုင်ငံတကာအတိုင်းအဝန်အနေနဲ့မြန်မာနိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့ဒီဥပဒေကိုစီးလုံးညီညွတ်စွာတုံ့ပြန်ဖို့နဲ့မြန်မာစစ်အစိုးရကိုတန်တမန်နည်းအရဖိအားပေးအရေးယူမှုတွေချက်ချင်းဆောင်ရွက်ဖို့လဲ APHR ကတောင်းဆိုထားပါရှင်စစ်ကောင်စီမှဦးတန်းရွှေရဲ့တမတ်ဖြစ်သူဒေါက်တာနေစိုးမောင်ကိုထောင်နှံ၃နှစ်ချမှတ်တဲ့တရင်ကိုဆက်လက်တင်ပြပါမယ်စစ်အာဏာရှင်ဟောင်းဦးတန်းရွှေရဲ့တမတ်ဖြစ်သူဒေါက်တာနေစိုးမောင်ကိုစစ်တပ်ကထောင်နှံ၃နှစ်ထိချမှတ်လိုက်ပါတယ်လို့သိရပါတယ်68နှစ်အရွယ်ပြည်သူ့ကျန်းမာရေးတက္ကသိုလ်ရန်ကုန်ဤပမုခချုပ်ဟောင်းစစ်တပ်မှဒုတိယဗိုလ်မှူးကြီးအဆင့်ထိတာဝန်ထမ်းဆောင်ခဲ့ဖူးတဲ့အငိမ့်စာဒေါက်တာနေစိုးမောင်ကိုနိုင်ငံတော်စုပူလှုံ့ဆော်မှုဆိုင်ရာရာဇသက်ကြီးပုံမှန်905ကကြီးနဲ့ဇန်နဝါရီလပထမပတ်တွင်ထောင်ဒဏ်၃နှစ်ချလိုက်တာဖြစ်တယ်လို့သိရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဖြစ်သူဒေါက်တာဇော်မြင့်မောင်တေဆုံးမှုပေါ်နောင်ဘဝမှာလူဖြစ်ခဲ့ရင်လွတ်လပ်တရားမျှတပြီးလူကိုလူလိုဆက်ဆံတဲ့နိုင်ငံမှာလူပြန်ဖြစ်ပြီးလူသားတွေရဲ့အကျိုးကိုဆက်လက်တည်ပိုးနိုင်ပါစေလို့ဒေါက်တာနေစိုးမောင်ကသူရဲ့ Facebook မှာရေးသားခဲ့မှုကြောင့်စစ်တပ်က2024ခုနှစ်အောက်တိုဘာလမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒေါက်တာနေစိုးမောင်ဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD အစိုးရကိုမေးပေးခဲ့တယ်လို့စစ်အာဏာသိမ်းစင်ကလည်းလမ်းပေါ်ထွက်ပြီးစစ်တပ်ကအာဏာသိမ်းမှုကိုကန့်ကွက်ခဲ့သူတဦးလည်းဖြစ်ပါတယ်ရှင်။ HIV ပိုးရှိသည်ဟုဆိုကတာမီနိုကူမြောက်ဦးတွင်ရွာပြင်ထုတ်ခံရတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။ရခိုင်ပြည်မြောက်ဦးမြို့နယ်ကတားမီနှုတ်ကို HIV ပိုးရှိသည်ဟုဆိုကကျေးရွာသားများကကျေးရွာအတွင်နေထိုင်ခြင်းလုံးဝခွင့်မပြုဘဲရွာပြင်ထုတ်ထားကြောင်း Western News မှာဖော်ပြထားပါတယ်။တားမီနှုတ်စလုံးမှာရွာပြင်သို့နှင်ထုတ်ခံထားရသည်မှာသတင်းတပတ်ခန့်ကြာရှိပြီးဖြစ်ပြီးရွာသားများက HIV ပိုးကူးခံရမည်ဆို၍နှင်ထုတ်ထားကြခြင်းဖြစ်သည်ဟုရွာပြင်သို့ထုတ်ခံရသူအမျိုးသမီးကပြောဆိုထားပါတယ်။ကျွန်မယောက်ျားက HIV ရှိတယ်သူမှဒီပိုးရှိတာသူတေမှကျမတီးတာသူတေတော့ရွာကလူတွေကကျမတို့မှလည်းရှိမှာပဲဆိုပြီးသူတို့ကူးဆက်ခံရမှာကြောက်တယ်ဆိုပြီးရွာပြင်ထုတ်လိုက်ကြတာပါရွာပြင်မှာညစုံကြောက်ကြောက်လန့်လန့်နဲ့နေနေရတယ်တနေ့မှအိတ်မပြောဘူးလို့ပြောဆိုထားပါတယ် အဆိုပါအမျိုးသမီးမှာမြောက်ဦးမြို့နယ်ရွာတက်ကေကျေးရွာတွင်နေထိုင်သူဖြစ်ပြီးအသက်33နှစ်ရှိပြီဖြစ်ကာ၈နှစ်အရွယ်သားဖြစ်သူနှင့်အတူရွာပြင်နှင်ထုတ်ခံထားရတယ်လို့ဖော်ပြထားပါတယ်အဆိုပါအမျိုးသမီးဤခင်ပွန်းဖြစ်သူမှာလွန်ခဲ့တဲ့နှစ်ပတ်ခန့်ကဆုံးပါသွားခဲ့ခြင်းဖြစ်ပြီးခင်ပွန်းဖြစ်သူဆုံးပါပြီးတစ်ပတ်အကြာတွင်သားဖြစ်သူနှင့်အတူရွာပြင်နှင်ထုတ်ခံထားရခြင်းဖြစ်ကကလေးငယ်မှလည်းရွာထဲမဝင်ရ၍စာမတင်ကြားနိုင်ပဲညညတွင်ကြောက်ကြောက်လန့်လန့်ဖြင့်အိတ်နေကြရတယ်လို့သားဖြစ်သူကပြောဆိုထားပါတယ်။အဆိုပါကျေးရွာသားများမှ HIV ပိုးမှလေးမတဆင့်ကူးစက်ခြင်းအတူထိုင်လင်ကူးစက်နိုင်ခြင်းပိုးရှိသူအနီးနားတွင်ရှိလင်ကူးစက်ခြင်းစသည့်ထင်မြင်ချက်များကြောင့်ဆိုပါသားမီအားရွာပြင်ထုတ်ထားခြင်းဖြစ်တယ်လို့ရွာသားများကပြောဆိုထားပါတယ်။ရွာပြင်ထုတ်ခံရသူသားမီ2ဦးအပြင်၎င်းတို့နဲ့ဆွေမျိုးတော်ဆက်သူများလည်းရွာသားများကအဆက်ဆံမလုပ်ခြင်းအိမ်ထဲသို့ပေးဝင်ခြင်းပျက်စီးဝေလင်ပျက်စီးကိုပြစ်ပြီးပေးခြင်းကျန်းမာရေးအရစီခံသွားပြမယ်ဆိုရင်ကယ်ရီငားမရချင်းတို့ပြုလုပ်ခံရတယ်လို့ဖော်ပြထားပါတယ်။HIV ပိုးရှိသည်ဟုယူဆခံထားရသည့်အဆိုပါသားမိနှဦးမှာယောဂပိုးရှိမရှိဆိုသည်ကိုလည်းစစ်ဆေးနိုင်ခြင်းလည်းမရှိသေးဘူးလို့ဖော်ပြထားပါတယ်ရှင်စစ်အာဏာသိမ်းပြီးနောက်ထောင်နန်းတသက်အပါဝင်နှစ်ရှည်ထောင်နန်းကြခံနေရသောသတင်းမီဒီယာသမား12ဦးရှိကာ9ဦးသေဆုံးတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်2021ခုနှစ်စစ်အာဏာသိမ်းပြီး၄နှစ်နီးပါးကာလတွင်သတင်းသမားဦးရေ200ကျော်ဖမ်းဆီးခံခဲ့ရပြီးနိုင်ငံအနှံ့အကျဉ်းထောင်တည်တည်တွင်သတင်းသမားအနည်းဆုံး30ကျော်မှအများဆုံး60ဝန်းကျင်ထိထိန်းသိမ်းခံခဲ့ရက2025ခုနှစ်ဇန်နဝါရီလ25ရက်နေ့စည်ရင်အရသတင်းမီဒီယာသမား43ဦးအကျဉ်းထောင်များတွင်အကျဉ်းချခံရဆဲဖြစ်ကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM မှသတင်းထုတ်ပြန်ပါတယ်ထို့သို့အကျဉ်းချခံထားရစေသတင်းမီဒီယာသမားများတွင်ထောင်နှံတသက်အပါဝင်နှစ်ရှည်ထောင်နှံကြခံနေရသောသတင်းမီဒီယာသမား၁၂ဦးပါဝင်ပြီးထို့သူများသည့်အမြင့်ဆုံးပြစ်ဒဏ်ထောင်နှံတသက်နှင့်အနှိမ့်ဆုံးပြစ်ဒဏ်ထောင်၁၀နှစ်ကြခံထားရသူများဖြစ်ကာ၎င်းတို့နှင့်ကြံရှိသူများသည့်အနည်းဆုံးထောင်နှံ၃နှစ်မှ၁၀နှစ်တွင်ပြစ်ဒဏ်ကြခံနေရလို့ဖော်ပြထားပါသည်2021ခုနှစ်ဖေဖော်ဝါရီလမှ2025ခုနှစ်ဇန်နဝါရီလအထိစစ်ကောင်စီဖမ်းဆီးနှိပ်စက်မှုနဲ့တပ်ဖြတ်မှုများကြောင့်တေဆုံးခဲ့ရသောသတင်းမီဒီယာသမားများလည်းစုစုပေါင်း9ဦးရှိခဲ့ပြီးထို့သူများသည့်သတင်းမီဒီယာလုပ်ငန်းကိုလုပ်ကိုင်နေစဉ်တွင်အသက်ဆုံးရှုံးခဲ့ရသူများဖြစ်တယ်လို့သိရပါတယ်။သတင်းမီဒီယာသမားများကိုစစ်ကောင်စီကရာဇသက်ကြီးဥပဒေပုံမှန် 905 ကာကြီး 905 ခါခွေပုံမှန် 124 ကာကြီးမတရားအသင်ဆက်သွယ်မှုဥပဒေပုံမှ71ဆက်သွယ်ရေးဥပဒေပုံမှ66ခါကြီးလူဝင်မှုကြီးကြပ်ရေးအဥပဒေပို့ကုန်သွင်းကုန်ဥပဒေပောက်ကွဲစေတတ်သောဝတ္ထုပစ္စည်းများပုံမှ5တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ29နဲ့အကြမ်းဖက်မှုတိုက်ပြက်ရေးဥပဒေပုံမှစရှိသည့်ရာဇဝတ်မှုများဖြင့်အရေးယူခဲ့လို့ဖော်ပြထားပါသည်ထို့ပြင်စစ်ကောင်စီသည်သတင်းမီဒီယာလုပ်ငန်း15ခု၏လုပ်ငန်းလိုင်စင်များကိုရုပ်သိမ်းခဲ့ပြီးသတင်းမီဒီယာနှင့်ဆက်ဆက်နေသောမီဒီယာဆိုင်ရာဥပဒေများကိုတစ်ဖက်သက်ပြုပြင်ပြထန်းခဲ့ပါတယ်။သတင်းလွတ်လပ်ခွင့်နှင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကာကွယ်မြင့်တင်ရေးအတွက်တော့၎င်းသတင်းမီဒီယာသမားများသတင်းမီဒီယာအလုပ်ကိုလွတ်လပ်စွာလုပ်ကိုင်နိုင်ရေးအတွက်အဖွဲ့အစည်းအသီးသီးကအလေးထားလှူဆောင်ပေးကြပါရန်နဲ့သတင်းမီဒီယာသမားများဖန်ဆီးထောင်ချခြင်းနဲ့နှိပ်စက်တက်ဖြတ်ခြင်းများကိုစန့်ကျင်ရှုတ်ချပြီးကျူးလွန်မှုများအတွက်တာဝန်ခံမှုရှိစေရန်လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM အနေနဲ့အလေးနဲ့တောင်းဆိုထားပါတယ်ရှင်။ဒေါ်လာအမှုပညာရှင်အစိုးရဖြူဖြူကျော်သိန်းရဲ့ live concert ဖြစ်တဲ့ဖြူဖြူ in Korea တောင်ကိုရီးယားတွင်ပြုလုပ်မည်သတင်းနောက်ဆုံးတင်ပြပါမယ်။ဒေါ်လာအမှုပညာရှင်အစိုးရဖြူဖြူကျော်သိန်းရဲ့ live concert ဖြစ်တဲ့ဖြူဖြူ in Korea ကို March 1ရက်နေ့တွင်ညနေ4နာရီခွဲမှည9နာရီထိတောင်ကိုရီးယားတွင်ပြုလုပ်မယ်လို့သိရရှိပါရယ် Sky Art Hall B1 မှာကျင်းပမယ် Live Concert ပွဲလက်မှတ်များကို February 1ရက်နေ့မှာ Organizer Page 3ခုဖြစ်တဲ့မြင်းချံ Generation Z Group, KTJ Supporting Group နဲ့ဘိုတန်ချောင်းတို့နဲ့ဖြူဖြူ in Korea Page တို့မှဝယ်ယူနိုင်တယ်လို့သိရပါရယ် Concert Ticket Prices ပုံ4မှာ Seoul, Busan, Incheon, Daejeon, Daegu နဲ့ဘူးဖြောင်းဆိုပြီးခွဲထားတာကအဲ့မြို့တွေမှာရှော့ပွဲကျင်းပမှာမဟုတ်ပဲမြို့နာမီတွေနဲ့ sitting plan စီစဉ်ထားခြင်းကဒီနေ့အချိန်အထိပါဝင်နေကြဆဲဖြစ်တဲ့တောင်ကိုရီးယားရောက်တော်လန်မောင်နှမတွေကိုဒီပွဲလေးနဲ့အတူအမှတ်တရဂုဏ်ပြုခြင်းနဲ့စိတ်တခုတွေကြောင့်သာဖြစ်တယ်လို့သိရပါတယ်တောင်ကိုရီးယားရှိတော်လန်ပြည်သူအယောက်တရာနဲ့လဲမတ်လ2ရက်နေ့မှာ နေ့လယ်တနိုင်းမှ၂နာရီထိတွိတ်ဆုံပွဲကျင်းပသွားမယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းဌာနခရက်ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုညူချီရဲ့မနက်ခင်းစီစဉ်လေးကိုဆက်လက်တင်ပြနေပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့တော်လန်ရေးကပြအနေနဲ့မိုးသစ်ဝေရေးသားပြီးလွတ်လပ်နေဦးရွတ်ဖတ်ထားတဲ့သူတို့တွေးခေါ်နေပုံကအင်တာနေရှင်နယ်မဆန်ဘူးလို့အမည်ရတဲ့တော်လန်ရေးကပြကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
။သူတို့တွေးခေါ်နေပုံကအင်တာနေရှင်နယ်မဆန်ဘူး။အပါပေါ်မှာနိုင်ငံပေါင်းစုံအများကြီးရှိကိုယ့်နိုင်ငံပဲကိုယ်သိတယ်သူတို့တွေးခေါ်နေပုံက international မဆန်ဘူးကို့အကျိုးစီးပွားထည်ရင်မီးပွင့်မယ်တခြားသူစီးပွားကြတစ်ဆက်မှမကြည့်သူတို့တွေးခေါ်နေပုံက international မဆန်ဘူး international တခြင်းကိုဆိုခဲ့ဘူးတယ် international တခြင်းကိုမဆိုတော့ဘူးသူတို့တွေးခေါ်နေပုံက international မဆန်ဘူးသူ့ပြည်သူတွေကနှောင်ကြိုးများအောက်ကလွတ်ခဲ့ပြီးတခြားပြည်သူတွေအတွက်ကြတော့နှောင်ကျိုးတင်းသူတွေဘက်ကအားပေးလို့သူတို့တွေးခေါ်နေပုံက international မဆန်ဘူးသူပြည်သူတွေကအငတ်ဘေးမှလွတ်ခဲ့ပြီးတခြားပြည်သူတွေကိုကြတော့ငတ်ဘူးသူချင်းစာနာစိတ်ကင်းလို့သူတို့တွေးခေါ်နေပုံက international မဆန်ဘူးသူတို့ကတာယာဝပြောမှုစီလမ်းဖောက်နေချိန်မှာတခြားသူတွေကိုကြတော့အကျွေးထောင်ကျောက်တဲချလို့သူတို့တွေးခေါ်နေပုံက internationalမဆန်ဘူ
းဗီဒီယိုအသစ်ကြီးကိုနာတော်တာဆင်နေတဲ့ပရိသတ်များရှင်ဒီနေ့အတွက်တော်လှန်ရေးတီဂီတာအစီအစဉ်မှာတော့တီးအေလီယန်တေးဆူအောင်လုံးရဲ့တိတ်ဆိတ်တဲ့နေရောင်များလို့အမည်ရတဲ့တော်လှန်ရေးတီဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်တော်တော်ရှင်များရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားနဲ့သတင်းထုတ်လွှင့်မှုအစီအစဉ်မှာတော့ The Matubi Style မှာ Matubi ချင်းဘာသာဖြင့်တပတ်အတွင်းသတင်းတွေကိုနားဆင်ကြားရတော့မှာဖြစ်ပါတယ်ရှင်
ခတ်နာချင်းကဘလ်ဟကာကပူယာစီကောင်စီကွန်မူယာဘီကဘီဘီတူစစ်ထန်ပလီဟတာအမမီကလမ်ပိုဘိတဲခွန်တီစီဒေဖခာတေငါအလင်းဝင်းနုတလာယာကလောတေကဘီတူစစ်ခရကာထန်ပလီတဲစီကောင်စီကွန်မူယာဘီဘီဟမငိုင်ဝဲလ်ပဒေါငါထောင်းနီလကူလငါဇန်နဝရီနီထီလီနီနာလမ်ပိုကနေမိုင်ယာအလင်းဝင်းအုံဒေါငါကိုဒူခောပဟွိခိပအပေဂူတလာစီဒေဖခာလုံငါအစာထားပန်ဟီနာစီတပ်မတူပီဘရိကေ့စ်2လုံကအဝေလီနာမက်ဒီကယ်ထရိနင်းတဲ့အထင်ရှားလက်စင်းထိုင်းစံတလာထောင်းနီလကူလငါဇန်နဝရီနီကူလနီခတ်ဟီနာဥလ်သန်းအထာအလာအုံးတကမက်ဒီကယ်ထရိနင်းတာစီတပ်မတူပီဘရိကေ့စ်2လိုအမကဘတ်တလီယန်ပထုံခွေယာဘီအကဘီယေဘောခက်တဲ့ပီလနမ်ခခမ်အထင်ရှားလာအစော့နထိုင်းဟမ်လာအကမ်ထာနလာအုံးထရိနင်းဟတာနုကုမ်ထောင်းနီလေကူလလီအော်တိုဘလ်သလမ်ကူလငါအတုံငူတီထောင်းနီလကူလငါဇန်နဝရီနီကူလနီခဒါအထင်ရှားလာစင်ထိုင်းစတလာဥလ်ထန်းယက်လာအုံးပထမနာမီဇိုရမ်အိုင်ဇောလ်ခပွေကစီဗီလ်စီယုံဟမ်လာကူလ်ပီလ်နမ်ထန်းဆမ်လီပငါလိုသီလှူနာအဆာယူလာအုံးတက်ကပရိုဂရမ်တတာ Network for Unity Association NUA နဲ့Burmese Social Welfare Association BSWA khak bungyong the ti Mizoram Aizol Kopui Civil Hospital la Golpilnam Somli Pangalo thi apiseng thaina la om teka thi thlu na ta thongni la kulenga January ni kulninga kunhin minchang parhalo nga thini hil la asayuti tekhuiya zong tuiwang benka Myama yakkan kasai Golpilnam khaklo zong tui community hall la asayu la om Golpilnam thang somret thlai haludi thang somli panga long ni chi unit somli panga he api sengu thai tala ulthang yak la om palina matupi khupui ka wang pakhada thongni le kulenga january ni kulni lin hin minchang pakhada sikong sivanyong lo bungkhut bum athak til tala ulthang yak la om bum athak thong donga imlo angen pu si ti pilnam thang akaduk ne bangha akadang ngon ta om po heka bum thla kong ne tu kai ti sidap matupi brickes 1 ka ulthang hud na ka khu long ko misma ulthang te nga january ni kulni nga we nga athui te khit khata matupi ko pui ko ba yung hud na ka khu khak lo pilnam ခခမ်အငဲတူခိုအထန်စာလာပိတ်ထိုင်းနာဟမ်ကဆာယူလီတလာဥလ်ထန်းထာဥလာအုံးပနာနာချင်းလှငနဖိုက်တာချူရှောဝန်ဟတာ UFC 313ထကနလွိလန်နပယာဘရာဇီးလ်ဖိုက်တာဘရူနိုဆီလ်ဗာနဲ့ထကခွိနီတလာမင်လာအုံးတိက UFC 313ထကနပယဟတာထောင်းနီလကူလင်ငါမတ်နီကွမ်နီနာအမေရိကခိုကလတ်စ်ဗီကဲဆာဆိုင်လအုံးနီတလာ UFC official website တော့ငါအတင်းစကလာအုံးချင်းဖိုက်တာချူရှောဝန်နဲ့ဘရာဇီးလ်ဖိုက်တာဘရူနိုဆီလ်ဗာဟတာfly week a the khoi vati joshua van he fly week run thlinga omti akhal brazil fighter heta fly week run thlethoma om tala ulthang yak lo om mupi tam ulthang kan tun khak so sal om mai na khu na sa di mu se ni mang pai to mu se
radio dong lo nga na tun ka ngai khak ta kol khu ka atu ยาตกึมจอนิคัดเมนจังคนึกเปเรเลมินิสอมโทมัส16เมตร 17.79 เมกะฮัตดงลงอกอนะตูนะไทยซึงเดมตุบีทัมออลทางคนะตุนเบซวาจัลลาออมไงนากะคืออสาเบเดมุเซ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 18.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.6 MHz တို့မှာတိုက်ရိုက်ဖမ်းလို့ပါစေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မ မြေသားညီငယ်ရေးအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်